ကျင့်တော်ဝဲမဲ့ပါတမ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုရုရှားကာကွယ်ဝင်ကြီးစာဂေးစွိုင်းကူတောက်ကြာနေကနေပြည်တော်မှာလာရောက်တွေ့ဆုံခဲ့တာဘလို့ထူးခြားမှုရှိတာကိုရုရှားမှာနှစ်နှစ်ကြာပညာသင်ယူခဲ့တဲ့တမ်မတော်ရာရှိဟောင်းသုံးသက်သူဒူးကိုမေယာမှာတင်နေကမဟာပြူဟာလိလာရေးဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးကအခုလိုစာရှင်းပြပါတယ
်ထူးခြားအခြေအနေတခုလိုမြင်ပါတယ်ရုရှားမှာလည်းတခြားမဟာမိတ်နိုင်ငံတွေရှိပါတယ်အများကြီးပေါ့နော်ဒါပေမဲ့ဟိုရုရှားကဝင်ဝင်ကြီးတယောက်အနေနဲ့ဒါသူ့ရဲ့ရောင်းနှက်ဆက်တဲ့ခုနှစ်မှာဒီမှာလုံးနိုင်ငံသားဘိုးထွက်တဲ့ပြည်နေပြည်မှာနိုင်ငံကအဲ့ထားပြောထူးကြလို့မြင်ပါတယ်။ဘာလို့လဲဆိုတော့အင်အားကြီးနိုင်ငံနဲ့ပြန်ချက်မှုပေါ့လေ။ real line နဲ့ဖြစ်ပါတယ်။ဒီဒေတာတွေမှာရှိတဲ့မြန်မာနိုင်ငံဟာလည်းဒီ strategic geopolitical အရေးကြီးတဲ့မဟာဇာရနေရာမှာရှိနေတဲ့အတွက်ဒါရရှားဒီသူ့ရဲ့မဟာဇာမိဖက်ရတာဒီမှာဒီလိုတာရောက်တဲ့အခြေအနေဖြစ်တယ်လို့ဆိုမြင်ပါတယ်။တော်ရဲတော့၃နှစ်ကျော်ကလာတွေ့ရရရှားနေပါပြီ။မဟာဇာရတူအောင်ဆောင်နေဆိုင်ရာဇာတိကိုလက်မှတ်ပူထားတာလည်းဖြစ်ပါတယ်။
အဲ့ဒီတော့အခုအာရှဒေတာတွေမဟာဇာမြောက်အရေးပါတာဖြင့်နောက်ထပ်ရောအရေးပါတာရှိပါသေးလားလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
ရာသမရဟိုဘယ်လိုဒီမှာဘူးတွေနေတဲ့ပေါ့နော်ဒါလေးရေးရပါပဲသူ့ရဲ့ကက်ဘိနက်ဝန်ကြီးဖွဲ့ကတော့ပြောင်းလဲဖွဲ့စည်းရတဲ့အချိန်မှာဒီတော်ဝန်ကြီးစာကေးအစွာကူးတွေလည်းတော့ပြန်ပြီးတော့ကော်ဝန်ကြီးဖြစ်ဆက်အညီခံရတယ်အဲ့လိုဒီကော်ဝန်ဝန်ကြီးဒီအချိန်မှာဗလာဒီမာပူတင်ရဲ့နေရာကိုဆက်ဆံလာနိုင်တယ်ဆိုပြီးတော့မှပေါ့နော်အသုံးသမှုတွေရှိနေကြပါတယ်ပေါ့နော်ဆိုတော့စတိုရီရာသနိုင်ငံမှာအရေးပါတဲ့နေရာကိုလက်ရှိမှာခိုင်ခွင့်ပြုတော့ဖြစ်တယ်
ဒီနေရာမှာလောလောဆယ်ရွေးကောက်ပွဲပြီးမြန်မာနိုင်ငံကိုရောက်လာတာကရောထူးခြားမှုရှိပါလားလို့မေးရမှာဒေါက်တာနိုင်ဆွေဦးကဆက်ပြီး
ဟိုနိုင်ငံကြီးပေါ့ဒါတည်းရောက်မှုတော့မရှိလို့မြင်တယ်ဒါပေမဲ့ရုရှားရဲ့ဒီ inefficiency ကအပေါ်ပေါ့နော်သူရဲ့နောက်မှုကိုတော့ဒါသူပြရဲလို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့နေ့ကကြားတာဟိုမာဗီလာမိတ်ဆက်ဖြစ်တယ်ဆိုတော့ဒါခင်ဗျားကပြလို့ရဲ့ဒီလိုပြတာမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာလို့အရှိတော်ကနိုင်ငံတွေထဲမှာကဒီနေ့တော့ရုရှားနဲ့ပူပီးရှိနေတာကရှင်းတော့ပြန်နေပေါ့နော်အခုတော့
အဲ့တော့အဓိကဘာကြောင့်အခုလိုရုရှားမြန်မာကာကွယ်မဟာပြူဟာပြောင်းလာပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
ဒါတော့လေတမန်ကြီးဆက်ဆံရေးကြီးဟာဟိုပုပ်ကူကြီးရဟိုတမန်ကာကွယ်ကြီးတဲ့ကျွန်တော်ရုရှားကာကွယ်မှုကြီးရဲ့ရှင်းလင်းရေးဆက်ဆံရေးပေါ်တယ်ပို့ထင်တယ်ဟိုလုံငယ်တော့တုံးနေကလေးက96ခုနှစ်လောက်မှာရုရှားကာကွယ်မှုကြီးကဒီလိုရှိမှာပဲဒီမှာနိုင်ငံကိုဒါချစ်ချစ်ကြီးလာရောက်ဖြစ်ပါတယ်အဲ့ဒီချိန်တုန်းကစူတက်ပြီးအက်ရှင်တိုက်လေချော့စီကိုမြန်မာနိုင်ငံကိုရောက်ရှာမယ်ဆိုပြီးမှအဲ့ချိန်မှာတတော်တော်ကြီးကြတာရှိပါတယ်ပေါ့ကွတော့ဟိုလက်ရှိဒီ၃နှစ်ကြည့်တဲ့အချိန်မှာသူဖျက်ရောက်လာပြီးတော့မှမြန်မာတပ်မတော်တွေအရေးပါတဲ့ဒါလက်နက်စနစ်တွေကိုထပ်ပြီးတော့မှရရှာနေတဲ့ရောက်ရှာမယ်ဆိုပြီးတော့မှတတော်တော်ကြီးချက်တွေအခါတော့လက်မှတ်ရေးဆွဲခဲ့ရတယ်ကျွန်တော်တွေ့ပါအ
ဲ့ဒီတော့အရင်တစ်ခေါက်ကမဟာပြူဟာမြောက်တိုက်လေရင်တွေအပြင်အခုတစ်ခေါက်မဟာပြူဟာမြောက်လေချောင်းကာကွယ်စနစ်တည်းရဲ့ထူးခြားမှုကိုမေးရမှာလဲဒေါက်တာနိုင်စေဦးကပဲ
သူ့လက်နက်စနစ်တည်းရာဆိုရင်အဖြစ်တော်ရှာမှလည်းမကပါဘူးပေါ့နော်။အားရှာမှလည်းဒီဒီရှာလက်နက်ကိုမြန်မာနိုင်ငံပထမဆုံးစတော့တဲ့အချိန်တွေ့ပါရတာ။တန်စာ S1 လေချောင်းကာကွယ်စနစ်ကရုရှားတပ်မတော်မှလည်းလက်ရှိမှာတိုးနေတဲ့စနစ်ဖြစ်ပါတယ်။ကိုအားရှာဒီကမှာကျွန်တော်လိုက်ကြည့်တဲ့အခါကျတော့ PNL နိုင်ငံမှာရှိရလို့ဒေးနေထွက်ပြီးမဲ့ဒါတိကျတဲ့ထောက်တော့ကျွန်တော်မတွေ့ရဘူးပေါ့နော်။နောက်ပြီးတော့မှဒီစမီဒီဟိုအဖြစ်လည်းဘယ်မှာဖြစ်နေတာတီးရစုပွဲမှာလည်းဒါရုရှားအနေနဲ့ဟိုထုတ်ဆုံးခဲ့တဲ့အင်ဂျာမျိုးတွေရှိရပေါ့နော်ဆိုတော့ဒါကရေးပါတဲ့စနစ်ပေါ့နော်ဟိုဒီကာကွယ်ရေးဟိုအတကယ်တော့ offensive weapon ပုံပဲ defensive weapon နေနေပေါ့နော်ဆိုတော့ရေးပါတဲ့စနစ်တစ်ခုဖြစ်တယ်ကျွန်တော်မြင်ပါတယ
်ဒီနေရာမှာအခုလိုအရေးပါတဲ့လက်နက်စနစ်တွေကိုဘယ်လိုအနေထားမျိုးမှာသုံးဖို့လိုပါလဲလို့မေးရမှာဒေါက်တာနိုင်ဆွေဦးကနိုင်ငံရေးမှာရန်သူမိတ်ဆွေမရှိပဲအကျိုးစီးပွားပဲရှိကအခုခင်ဗျာကအကန့်အသတ်နဲ့ပြပါစင်မျိုးမဖြစ်လာဘူးလို့ယတိပြန်မပြောနိုင်တာမျိုးပါဆိုပြီးအခုလိုရှင်းပြပါတယ
်။ပန်စာအဆောဆိုတဲ့ရောက်ကောင်စနစ်ကလည်းဒါတာလို့ဒီရောက်ကောင်စနစ်အတွေ့အကြုံရရင်တော့ point defense ပေါ့နော်အရေးကြီးတဲ့အစိုးရအဆောက်အဦတွေပေါ့ဥပမာတမန်ကြီးတော်လို့နေရာမျိုးတွေတော့အဆောက်လွတ်တော်လို့နေရာမျိုးတို့တော့စစ်ဖက်အရေးကြီးအဆောက်အဦနေရာမျိုးတို့ကာဝယ်ပေးထားနိုင်တာပေါ့နော်ဆိုတော့ဟိုဒါကပြပါချုပ်ချုပ်ပြီးတော့မှဒီတော့တက်ချက်လာတယ်မင်းဟာရာကြီးပေါ့နော်ဥပမာဒါကကာဝယ်မှုတွေဒါကစစ်ဖက်ကအရေးကြီးတဲ့စိုးပြပါ
ဒေါက်တာနိုင်စေဦးကပဲအခုလိုရုရှားလက်နက်တွေပိုဝယ်လာရတာကလည်းရုရှားရဲ့နည်းပညာအဆင့်မြင့်မှုဖြင့်အင်အားကြီးအိမ်နေချင်းနှစ်နိုင်ငံရဲ့ရက်ခတ်နိုင်မှုဒဏ်ကိုပါကြိုတွက်ပြင်ဆင်ထားလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ဝင်းမြန်ပါ